2008ခုနှစ်ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ စားလုံးဒေါင်ဆန်းစုကြည်တမနာဖြစ်ခွင့်ကိုပိတ်ပင်ထားတဲ့ပုံမှာပုံမှာ6အမျိုးသားနိုင်ငံရေးမှာတက်မတော်ကပါဝင်ထမ်းဆောင်နိုင်ရေးပုံမှာနောက်တစ်ခါပုံမှာ436ဖွဲ့စည်းပုံပြင်ဆင်မယ်ဆိုရင်ပြောင်စုလွတ်တော်ရဲ့ကိုယ်စားလှယ85ရာခိုင်နှုန်းကျော်ရဲ့ထောက်ခံမှုအပြင်ပြည်လုံးကျဆန္ဒခံယူရမယ်လို့သတ်မှတ်ထားတဲ့ပုံမှာတွေပါဝင်ပါတယ်ရှင်အဲ့ဒီပုံမှားတွေကိုမပြင်းမဲမူလအတိုင်းထားဖို့လူပေါင်းတသိန်းကျော်ကလက်မှတ်ရေးထိုးအကြံပြုထားတယ်လို့ကော်မရှင်ရဲ့အစီရင်ခံစာထဲမှာမှတ်ချက်အနေနဲ့ပါရှိပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့အတွက်တနိုင်ငံလုံးကပါတီတွေအရက်ဘက်လူမှုအဖွဲ့အစည်းတွေနဲ့တသီးပုဂ္ဂလတွေပေးပို့တဲ့အကြံပြုစာက3000နောင်မပြည့်တဲ့အချိန်မှာအဲ့ဒီဒီမိုကရေစီစနစ်နဲ့မကန့်ညီတဲ့ပုံမှားတွေကိုမထိပဲဆက်လက်ထားရှိဖို့လက်မှတ်ရေးထိုးတင်ပြတဲ့လူဦးရေတသိန်းကျော်ရှိတယ်ဆိုတာကြောင့်ဒီနေ့လွှတ်တော်ကိုယ်စားလှယ်တွေနဲ့နိုင်ငံရေးပါတီတွေကြားထဲမှာအံ့အားသင့်စရာဖြစ်ခဲ့ပါတယ်။အဲ့လိုလူရည်တသိန်းကျော်ရဲ့လက်မှတ်တွေဟာပုံမှန်59စာလုံးနဲ့ပုံမှန်436တို့ကိုမပြင်ကျင်တဲ့နိုင်ငံရေးပါတီတွေအဖွဲ့အစည်းတွေကအဖွဲ့ဝင်တွေရဲ့ဆန္ဒအစစ်မှန်လားပါတီခေါင်းဆောင်တွေရဲ့လက်ညွန့်ချက်ကြောင့်လားဆိုတာသိချစဉ်းစားဖို့လိုအပ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလူမှုဟောပြောပွဲတွေမှာပါဝင်ဟောပြောနေတဲ့စာရေးဆရာထင်လင်းဦးကပြောပါတယ်ရှင
်ပါတီကြီးတစ်ခုအနေနဲ့ကတော့အဖွဲ့ဝင်တွေရဲ့လက်မှတ်တသိန်းရဖို့ဆိုတာမခဲရင်ပါဘူးဒီလိုအဖွဲ့ဝင်တွေရဲ့လက်မှတ်တသိန်းဆိုတာကပါတီခေါင်းဆောင်တွေရဲ့လက်ညွန့်မှုနဲ့ဖြစ်သွားတဲ့အခြေစားလားဒါမှမဟုတ်ပါတီဝင်ပြည်သူတွေတဦးချင်းစီရဲ့တကယ်ဆန္ဒအစစ်အမှန်နဲ့ဖြစ်တဲ့ကိစ္စလားဆိုတော့ကျွန်တော်တို့ရေဆုံးရေပြစဉ်းစားဖို့လိုပါပေါ့
ဒီခိုင်ပြိုးပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်သူရဦးအောင်ကိုကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ခွင့်ကိုတင်းကျပ်ထားတယ်အခန်းဆက်နှစ်ပုံမှန်436ကိုတောင်မကင်တွယ်မပြင်ဆင်ရဘူးဆိုရင်အခြေခံဥပဒေပြင်ဆင်ရေးဟာလုံးဝဖြစ်လာမှာမဟုတ်ဘူးလို့အခုလိုပြောလိုက်ပါတယ
်တသိန်းညိုဆိုတာလေပို့ဒီနာမည်ရေးတယ်လက်မှတ်ထိုးတယ်ပို့ခိုင်မာမှုမသေးရဘူးတူပဲပြောပြရသေးတယ်59စာလုံးရဲ့ပုံမှန်436ပုံမကွဲကာကြီးခောက်ပေးပို့ခန်းစနစ်ပို့ဒါဝင်ပဲဒီတိုင်းမထားပါလို့ထားစီနေဖွဲ့စည်းပုံကိုရှိတယ်ပါလေအဲ့တော့ခန်းစနစ်ပုံမှန်436ကိုမထိမတို့မကင်တွယ်လို့ရှိနေလို့ဖြစ်အခြေခံဥပဒေပြင်ဆင်ဆိုတာလုံးဝဖြစ်လာမှာပို့
လွတ်တော်ကိုယ်စားလှယ်တွေအကြပြောနေကြတာကမပြင်းစင်မဲ့ဒီတိုင်းထားဖို့ပြောထားတဲ့ပုံမှားတွေကိုအဲ့ဒီလူကြီးရဲ့တသိန်းကျော်စုပေါင်းလက်မှတ်ရေးထိုးထားပြီးမကြသေးခင်ကမှကော်မတီကလက်ခံရရှိတာဖြစ်တယ်လို့သိရပါဗျ။အဲ့ဒီလက်မှတ်နဲ့အကြံပြုချက်တွေကိုကော်မတီအစီရင်ခံစာထဲမှာထည့်သွင်းဖော်ပြမလားမဖော်ပြဘူးလားဆိုတာကော်မတီအဖွဲ့ဝင်တွေကြားမှာအငင်းပွားခဲ့ပြီးနောက်ဆုံးမှတ်ချက်အနေနဲ့အစီရင်ခံစာမှာထည့်သွင်းခဲ့တာဖြစ်တယ်လို့သိရပါဗျ။အဲ့ဒီလက်မှတ်တွေကိုပြည်ခိုင်ပြိုးပါတီရဲ့စီးစီဘိုးလုံးမှုဆောင်ကော်မတီဝင်လွတ်တော်ကိုယ်စားလှယ်တဦးကတင်ပေးတာလို့သိရပါဗျ။ပြည်ခိုင်ပြိုးပါတီကလွတ်တော်ကိုယ်စားလှယ်ဦးအောင်သိန်းလင်းကတော့အဲ့ဒီလူကြီးရဲ့တသိန်းကျော်လက်မှတ်ရေးထိုးတင်ပြထားတဲ့အပေါ်အခုလိုမှတ်ချက်ပေးပါရရှင်
။2008ဖွဲ့စည်းပုံအတီးပြီးတော့မှဒီလူ92တက်တမ48ရာခိုင်နှုန်းကနေအတီးပြီးလိုက်အဲ့ဒီ92တက်တမ48ရာခိုင်နှုန်းနဲ့ကအဲ့ဒီကျမအဲ့ဒီတသိန်းနဲ့ပါမှာ။ဒါကတော့ပြည်내လူတွေရှိမယ်မပြည်내လူတွေရှိမယ်။
မြန်မာဒီမိုကရေစီအဖွဲ့ချုပ်ရဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလူမှုဆွေးနွေးပွဲတွေမှာလိုက်လံဟောပြောနေတဲ့ရှင်နေဦးထေဦးကတော့အဲ့ဒီလူကြီးရဲ့တသိန်းကျော်လက်မှတ်တွေဟာပြည်သူတွေရဲ့ဆန္ဒကိုကိုးစားပြုတယ်လို့မပြောနိုင်သလိုကော်မတီအစီရင်ခံစာပါအချက်လက်တွေကြောင့်ပြည်သူတွေကတောင်းဆိုမှုတွေဇက်တိုက်လှုပ်လာနိုင်တယ်လို့လည်းပြောပါတယ်ရှင်
59ခကြီးတို့59စလုံးတို့ကိုမပြင်ဘူးဆိုရင်လုံးဝပေါ့နော်ပြင်လက်လောက်အောင်အဆင်ပြေမပြင်ဘူးဆိုရင်ဖွဲ့စည်းပုံအချက်တဲဖြစ်လာလိတ်အောင်မယ်လို့ကျွန်တော်တို့ဒီလိုပဲယူဆပါတယ်ဖွဲ့စည်းပုံအချက်တဲဆိုတာကျွန်တော်တို့88တောင်းလာလို့ပေါ့လူတွေကအရန်တောင်းဆိုမယ်အဲ့ဒီ436လည်းဒီတိုင်းပဲ436ကပြင်ဆင်ပုံနီးလန်းပေါ့နော်အဲ့ဒီပြင်ဆင်ပုံနီးလန်းခက်ခဲရင်ဖွဲ့စည်းပုံပြတ်တဲပေါ်ဖို့အရန်ပြင်ဖို့တောင်းပေါ်နေပြီပြင်ဖို့ကြတော့အဲ့ဒီလိုလောက်ကောင်းလုံးကြီးကိုခက်အောင်လုပ်ထားတဲ့ပြင်မှုခက်တယ်ဒါပေမဲ့ပြည်သူတွေကရှေ့ရောက်နေတဲ့အခါကျတော့88တောင်းကကျွန်တော်တို့နိုင်ငံမှာအတွေ့အကြုံရှိပြီးပြီပေါ့အဲ့ဒီလိုမျိုးဖွဲ့စည်းပုံအချက်တွေဖြစ်လာနိုင်တယ်လို့ကျွန်တော်တော့ထင်တယ်ပေါ့နော်
တကယ်တော့အဲ့လိုပုံမှားတွေကိုတီးတန့်ရွေးထုတ်ပြီးစုပေါင်းလက်မှတ်ရေးထိုးထားပြီးတင်တာဟာအကြံပြုချက်မဟုတ်ပဲကော်မတီကိုဖိအားပေးတယ်လို့မျိုးဖြစ်တယ်လို့လည်းသုံးသပ်ကြပါတယ်ဒီကနေ့တင်သွင်းတဲ့ဖွဲ့စည်းပုံအခြေခံဥပဒေလေ့လာသုံးသပ်ရေးပူးပေါင်းကော်မတီရဲ့အစီရင်ခံစာကိုပြောင်စုလွတ်တော်မှာအတည်ပြုပြီးအခြေခံဥပဒေကိုပြင်ဆင်တဲ့ဥပဒေတရဖြစ်ပေါ်လာရေးအတွက်တာဝန်ပေးအပ်မှုတွေကိုတော့လာမယ့်ဖေဖော်ဝါရီလထဲမှာပြောင်စုလွတ်တော်ကဆက်လက်ဆောင်ရွက်သွားမယ်လို့ဒီကနေ့အစည်းအဝေးမှာပြောင်စုလွတ်တော်နာဂါဒရအွှေမန်ကပြောသွားပါတယ်ရှင်